ရေးပြင်းတန်ဆွဆွရခံရတဲ့အာရှနိုင်ငံတွေကိုကုလသမဂ္ဂအဖွဲ့ကအကူအညီပေးနေတဲ့အထက်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကရေးပြင်းတဲ့မိသားစုတွေကိုကူညီဖို့ကုလသမဂ္ဂဗဟိုရေးဘော်အခြေအနေတုံ့ပြန်ရေးရန်ကုန်ရဲ့အဖွဲ့ CERF ကကုလသမဂ္ဂအဖွဲ့ကြီးတွေကိုထဏဝူးထောက်ပံ့ငွေအမေရိကန်ဒေါ်လာ 5.2 တန်းပေးထားပြီးလို့ကုလသမဂ္ဂအဖွဲ့ပြောခွင့်ရ Fahrenheit ကပြောပါတယ်လူတက်တမလေးတန်းလောက်ရေပြင်းတန်းခံရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံက KNM အားလုံးရဲ့ထောက်ပံ့လောက်လက်မဲ့တရေမှတ်တွေနဲ့ရေပြင်းတန်းခံရလိမ့်မယ်လို့ခန့်မှန်းထားပြီးကုလသမဂ္ဂအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုအထောက်ပံ့ပေးနေတယ်လို့လည်း Fahrenheit ကပြောပါတယ်။ဒီနိုင်ငံမှာလည်းဇွန်လကစပြီးမိုးကြီးနေတာကြောင့်ပြည်내29ပြည်내မှာလူ38တန်းရေပြင်းတန်းခံရပါတယ်။ဒီအစိုးရကနိုင်ငံကအကူအညီကိုတောင်းခံထားတာမရှိသေးပေမဲ့ကုလသမဂ္ဂအနေနဲ့လိုအပ်ရင်ကူညီဖို့အသင့်ရှိတယ်လို့လည်းကုလပြောခွင့်ရဟက်ကပြောပါတယ်။ရည်ကြည်တာနဲ့မြေပြိုတာကြောင့်ဒုတိယကျောင်းတည်ဆုံးခဲ့ရတဲ့နီပေါ်နိုင်ငံမှာတော့ဝိုင်းလံခေါင်ပြတဲ့ဒေသတွေမှာမြေပြိုမှုတွေကကစားလုပ်ငန်းတွေကိုနှောင့်နှေးစေခဲ့ရကြောင်းမုတ်တုံရာသီကျူတင်ပြည်စည်လုပ်ငန်းတွေနောက်ထပ်လုပ်ဖို့ဆွေးနွေးနေပြီးနီပေါ်နိုင်ငံတွင်ကအကူအညီလိုအပ်နေသူတွေအတွက်ကုလသမဂ္ဂကကူညီထပ်တိုးပေးဖို့အသင့်ရှိနေတယ်လို့လည်းကုလပြောခွင့်ရဖာရန်ဟက်ကပြောပါတယ်။